ထပ်ဆက်ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာ Cox Cement Alpha Cement ကုမ္ပဏီကမန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေရွာနာမှာကြောင်မီးတဲ့ဆိုင်းရုံဘီလက်မြေဆက်ရုံတည်ဆောက်နေတာကိုဒေသခံရွာသားတွေကန့်ကွက်နေကြပြီးဒီကနေ့မနေ့မှာတော့ရွာသားတွေနဲ့ရဲတပ်ဖွဲ့တို့အထီးကရုံဖြစ်ရာကနေပြစ်ခတ်နေနေတာကြောင့်သတင်းတော့တယောက်အပါဝင်3ယောက်အဖမ်းခံရပြီး18ယောက်ရာဘာကြီးထိမှန်တန်ရာရပါပါတယ်ခုကြားရတာကတော့ပြစ်ခတ်နေနေတဲ့အတန်းလေးပါကုမ္ပဏီကားတွေမဝင်ရအောင်မနေ့ကတည်းကဒေသခံတွေကရွာလန်းကိုပိတ်ဆို့ဆန္ဒပြနေရကနေဒီကနေ့မနေ့၄နိုင်လောက်ကစလို့ရဲတပ်ဖွဲ့ကလူစုခွဲဖို့ပြစ်ခတ်တာလို့ကျေးရွာရဲမှုကိုမိုးလင်းကပြောပြသလိုသူကိုယ်တိုင်လည်းလက်မှတ်တမ်းရတယ်လို့ဆိုပါတယ
်မနေ့မိုးလင်းတော့၄နိုင်ခွဲရတယ်ကျေးရွာနဲ့ကျုပ်ခွဲအရင်ကကျုပ်ခွဲတော့ကျွန်တော်တို့လူတွေကခုကိုင်နောက်နောက်နဲ့ကျေးရွာနဲ့တို့ကဒုဗာကြီးကြီးနဲ့ဖြစ်တဲ့နေကုန်းလေးနဲ့ပေါက်ခွဲရပေါ့ဗျာကျွန်တော်တို့မှမှန်ကန်ရသေးတယ်ကျွန်တော်တို့ဒီကညာဘက်မှာပေါ့ဒီဘက်ကြီးကမှာဆက်ကွင်းရလဲရှိတော့ပေါ့ကွာညာကတော့အဲ့ခွင့်ချက်မှန်ကန်ရတဲ့လူတယောက်တရားရပါဗျာ
တရားရတဲ့သူတွေကိုတော့ကြေးလက်စီပီးကမ်းမှာပဲကုသနေတယ်လို့ပြောပါတယ်အစောပိုင်းမှာရွာသားတယောက်ဖြစ်တဲ့ကိုမင်းနိုင်ဆိုသူကိုရဲကဖမ်းလိုက်တဲ့အတွက်သူ့ကိုတနာယူတွင်းပြန်လှုပ်ပြီးပို့ရွာသားတွေကတောင်းဆိုကြပါတယ်အဲ့လိုနှစ်ဖက်အခြေတင်ဖြစ်နေတဲ့အချိန်မှာ Facebook ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့ Channel Mandalay TV ကသတင်းတော့ကိုနန္ဒာနဲ့အဲ့ဒီရွာကမဟုတ်တဲ့အရသာတယောက်ကိုလည်းရဲကဖမ်းလိုက်တယ်လို့ဆိုပါတယ်။တန်ရရတဲ့ကိုရံမျိုးကလည်းသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ကျွန်တော်တို့ဒီကုမ္ပဏီကိုကန့်ကွက်တာနဲ့ဒီလမ်းပေါ်တက်လို့ဆိုပြီးတော့ကျွန်တော်တို့တနက်နဲ့ဝိုင်းပစ်တာ။ကျွန်တော်လည်းနောက်ဆုံးနဲ့ပြင်းနဲ့ဒီရွာနန်းကိုပဲရောက်လာတာပါခင်ဗျ။သူတို့ကလည်းအိုက်ကောင်တဲ့ပြည့်လို့ပြောတာ။အချက်ပေါင်းကတော့မရှိနိုင်အောင်ကိုလှုပ်တာခင်ဗျ။အဲ့အိုက်ကောင်ကတော့မအောင်ပြစ်အိုက်ကောင်ကတော့မအောင်ပြစ်နဲ့ဆိုပြီးတော့ကျွန်တော်ကတော့အမဲပြီးလိုက်ပစ်တာခင်ဗျ။ရှင်ဘက်တဲ့ဝင်းမှနာပေါ့။
ဒီကိုဖြစ်နေတဲ့အချိန်မှာစက်ယုံကကားလေးစီးနဲ့တခြားပစ္စည်းတချို့ကိုမီးရှို့လိုက်တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ရွာသားတူဖြစ်တဲ့ကိုမြင့်ခိုင်ကအခုလိုပြောပြပါတယ
်။ကိုမြင့်နိုင်ကမှဒီလိုလွတ်မပေးဘူးဆိုလို့ရှိရင်မီးရှို့တဲ့ website ဆီးမယ်ပေါ့ဒီလိုပြောကြတယ်။အဲ့လိုပြောတော့ကိုပဲအဒီကလည်းသွားတော့သွားကြတယ်နဲ့တူတယ်။အဲ့သွားတဲ့ခါမှာကိုရောက်တော့ရှို့ထားတာလည်းဖြစ်နေပြီ။အပွဲလည်းလုံးဖြာခင်းပုံစံမျိုးတွေလည်းလုပ်ထားရရှိတယ်
။အဲ့ဒီစက်ယုံစီမံကိန်းကိုအစောပိုင်းမှာမြင့်ရင်းနှီးမြှုပ်နှံမှုအုပ်စုကုမ္ပဏီကသမရဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်ဇွန်လမှာတိုင်းအစိုးရကလုပ်ပိုင်ခွင့်ပေးခဲ့တယ်လို့သိရပါတယ်။2019ဒီဇင်ဘာလမှာတော့စက်ရုံစောက်ဖို့လုပ်ငန်းစတင်ခဲ့ပါတယ်။အဲဒီစက်ရုံသုံးဖို့အတွက်18ပေကျဲတဲ့လမ်းကိုတိုးချဲ့တဲ့အခါမှာဒေသခံတွေရဲ့လက်မြေတွေပါပါသွားပြီးရော်ကြီးမပေးတာကြောင့်ကန့်ကွက်ခဲ့တဲ့တောင်သူ၄ယောက်ကိုအာဏာပိုင်တွေကတရားစွဲထားတဲ့အတွက်မန္တလေးထောင်မှာလွန်ခဲ့တဲ့10လလောက်ကလေးကအချုပ်ကျနေတာ3ယောက်ရှိပြီးအသက်80ကျော်တောင်သူတူကိုတော့အာမခံနဲ့တရားရင်ဆိုင်နေရတယ်လို့ရွာသားတွေကပြောပါတယ်။ဒါပြင်ခွင့်ပြုချက်တောင်းပြီးကန့်ကွက်ဆန္ဒပြတာတွေကိုငြိမ်းစုစီဥပဒေနဲ့တရားစွဲခံရတဲ့ရွာသားက18ယောက်လောက်ရှိတယ်လို့ပြောကြပါတယ်။ဒါပြင်အဲ့ဒီစက်ရုံမှာတရုတ်လူမျိုးတွေရောက်နေတာ4လလောက်ရှိနေပြီးဒေသခံတွေကစိုးရိမ်နေတဲ့အကြောင်းရွာသားတူဖြစ်တဲ့ကိုမြင့်ခိုင်ကပြောပြပါတယ
်။ဒီနေ့ရင်းနှီးမြှုပ်နှံမှုအစုကုမ္ပဏီလီမိတက်ဆိုပြီးတော့ကျွန်တော်ပထမဝင်ရတဲ့ဒီကာလဝင်လာအခုကျမှစကတရုတ်နဲ့ပေါင်းပြီးတော့မြန်မာကွန့်ဆိုပြီးတော့တရုတ်ခုလအများဆုံးတရုတ်လူမျိုးကမားလာလောက်ရှိတယ်ကျွန်တော်တို့အဲရွာပေးစက်ရုံမှာလုံးလုံးနေကြတာပေါ့တရားဝင်လာမဝင်တော့ကျွန်တော်မသိဘူးဘလုံးကဘာသာကံပြတ်တာလည်းပါတာပေါ့အကုန်လုံးတရုတ်လူမျိုး900ခန်းလောက်ရှိတယ်ရွာထဲမှာတော့သူလမ်းလျှောက်ကြတယ်သွားကြလာကြတယ်အဲကျွန်တော်လည်းစိုးရိမ်လူပဲတာပေါ့
အခုပြည့်ရတဲ့ပတ်သက်လို့တပ်ဆိုင်ရာကဒေသခံတွေနဲ့ဆွေးနွေးစီခြင်းနဲ့လို့လည်းရွာသားတွေကပြောပါတယ်ဒီနေ့ဖြစ်ရအတွက်ရောရွာသားတွေရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ပါစက်ရုံတောင်းအောင်ရှိသူတွေကို RFA ကဆက်သွယ်မေးမြန်းပေမဲ့ဖုန်းကိုက်ဖြေဆိုသူကအောက်ခြေဝန်ထမ်းဖြစ်လို့သူ့အနေနဲ့ဘာမှပြောဆိုနိုင်တာမရှိကြောင်းနဲ့စက်ရုံတာဝန်ရှိသူတွေရဲ့ဖုန်းနံပါတ်တွေကိုလည်းသူမသိကြောင်းသာပြောပါတယ်။ဒါပြင်ဒီနေ့ဖြစ်ရတဲ့ပတ်သက်လို့အမှတ်3လုံခြုံရေးရဲတပ်ဖွဲ့ကိုကယ်ရေးမှူးရဲမှူးချုပ်ဝင်းဘိုကတော့သူတို့အနေနဲ့နိုင်ငံတော်အကျိုးစီးပွားကိုကာကွယ်တာလို့ RFA ကိုပြောပါတယ
်။ခုနကလုတ်တယ်ပြုတ်တယ်ဆိုတာလေသူ့အဆင့်နေရှိပြီးသားပါ။ကျွန်တော်ရဲတပ်ဖွဲ့မှာနိုင်ငံလုပ်လို့မရအောင်။သူဒီဟလာရဲစုကြောင်းတော်၎င်းကျွန်တော်တို့အထီးကရုံးတော်၎င်းဒီလိုမှမပြစ်ခတ်လို့ရှိရင်ပို့ဆိုးမဲ့အခြေအနေရှိပြီဆိုရင်သူဒီသူရဲ့အမေအတိုင်းအစီအတိုင်းသူရဲလုံငန်းစီတိုင်းလုပ်သွားမှာပါသူတို့လုပ်ငန်းစီပေးထားပြီးသားပါအဲ့တော့ပြည်မပြည်ကျွန်တော်လည်းမသိသေးပါဘူးကျွန်တော်လည်းအခုတည်းရုပ်တရက်ရောက်လာတာဖြစ်တဲ့အတွက်အခုလောဆယ်ညှိပေးခြင်းဖြစ်ပါတယ်နော်အခုလည်းပြည်လည်းမဲ့သဘောရှိပါတယ
်တစ်ဆက်တည်းမှာပဲအခုဖမ်းထားတဲ့သူတွေနဲ့မီးရှို့ဖျက်ဆီးတာတွေကိုဥပဒေတိုင်အရေးယူမယ်လို့လည်းရဲမှုချုပ်ဝင်းဘိုကဆိုပါတယ်အဲ့ဆက်ရုံတိဆောက်ခွင့်ကိုတခြားမျိုးနယ်မှာခြားပေးထားပေမဲ့ပသိမ်ကြီးမျိုးနယ်မှာလာတိဆောက်နေတာလို့ရွာသားကုံမြင့်ခိုင်ကပြောပြပါတယ်ဒီလိုပြောဆိုကြတဲ့ပသက်လို့ပသိမ်ကြီးမျိုးနယ်အထွေထွေအုပ်ချုပ်ရေးမှုဦးညွန့်လင်းကို RFA ကဆက်သွယ်ပေးမယ်တယ်လီဖုန်းလက်ခံဖြေဆိုတာမရှိပါဘူး။ရွာသားတွေကတော့အဲ့ဒီစက်ရုံစီမံကိန်းကိုဖျက်သိမ်းပေးဖို့နဲ့တ ပြားဆွဲခံရတဲ့သူတွေကိုတည်တည်လှုပ်ပေးဖို့တောင်းဆိုနေကြပါတယ်အခုချိန်မှာတော့ရွာမှာအခြေအနေပြန်ပြီးတည်ငြိမ်နေပါတယ်ရဲတပ်ဖွဲ့ကလည်းစစ်ရုံအနီးတစ်ဝိုက်မှာလုံခြုံရေးချတာပါတယ်ခင်ဗျာ